မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအနည်းဆုံးအကျဉ်းထောင်တစ်ခုမှာအကျဉ်းသားတွေနဲ့ထောင်ဝန်ထမ်းတွေအပါအဝင်မိသားစုဝင်တွေမှာပါကူးစက်ခံရသူက300လောက်ရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါအကျဉ်းထောင်တွေကူးစက်မှုတွေထဲမှာနောက်ဆုံးအတည်ပြုခဲ့တဲ့အေယာဝတီတိုင်းမူပင်အကျဉ်းထောင်မှာတော့အကျဉ်းသားတွေနဲ့ထောင်ဝန်ထမ်း100ကျော်ကူးစက်ခံရပါတယ်ထောင်မှာတာဝန်ကျနေတဲ့ကျန်းမာရေးဝန်ထမ်းတဦးမှာပါကူးစက်ခံရတဲ့အတွက်ထိန်းချုပ်နိုင်အောင်ကြိုးစားနေတယ်လို့မူဝင်ခင်ရိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာခင်မာစိုးက VOA ကိုပြောပါတယ်
။အဲ့ဒီရောက်ကျေးဆိုမနိုင်ဘူးမနိုင်တဲ့အတွက်ကြောင့်အမတို့ပြည်သူ့ကျန်းမာကနေပြီးတော့ဆက်ပြီးဆိုတာရှိတယ် Medical team ဆိုတာရှိဆက်ပြီးနေပြီးတော့ကုသရေးဆက်စီးပြီးတယ် Medical team ကလည်းဆရာဝန်တစ်ယောက်နဲ့တူနာပြီးနှစ်ယောက်ကနေပြီးတော့ကြောက်တဲ့ဖြစ်တဲ့ဒီလိုမြတီလီကြီးရဲ့အခါမှာအဲ့ဒီ၃ယောက်ကနေကုလွေနေပါလေ
ယောဂကူးစက်ခံရသူ104ဦးတည်းကထောင်ဝန်ထမ်းတွေကိုမဟုတ်ဘင်းဆေးရုံမှာတိချထားကုသပေးနေပြီးအကျဉ်းသားတွေကိုတော့ထောင်တွင်းသီးသန့်အဆောင်မှာတိချထားပြီးကုသပေးနေတယ်လို့လည်းဒေါက်တာခင်မာဆိုးကပြောပါတယ
်ထောင်ဆရာဝန်ရဲ့ထောင်လက်ကတော့မတို့ဒီဘက်ကအကူတွေရဲ့အနေနဲ့ဒိုင်းအောက်ဆီဂျင်ကွန်စင်ထရေးရှင်းနဲ့ပရက်ရှာဒိုင်းနာတို့ခါလာမခါလာလွတ်တဲ့ဆေးလို့တာဒါတော့ daily သူကလုပ်တယ်လုပ်ပြီးတော့မှသူကဥပမာဆေးရုံကတမားတော့ရေနဲ့ဖြည့်ဆက်ပြီး concert လုပ်တယ်ပြီးတော့မှသူတို့ကလိုအပ်တဲ့အချိန်မှာဘယ်အချိန်မှာလွှဲပါဆိုတဲ့အချိန်ကတော့တကယ်လို့အမှန်ဥပမာဆေးရုံကိုနည်းနည်းတော့တော်တော်များများကယောဂလက္ခဏာပြိမပြတဲ့သူကများတယ်လေဟိုကြီးကြီးမားမားပြိမရှိဘူးအဲ့အခုချိန်မှာအဲ့ပုံစံနဲ့ခါလာပါမယ်
ပကိုးတိုင်းအတွင်းကတာယာဝတီအချင်းထောင်မှာလည်းအချင်းသားအများစုအပါအဝင်ကာယောဂါကူးစက်ခံရသူပေါင်းက185ဦးထိရှိလာပါပြီ။သူတို့တွေရဲ့ကျန်းမာရေးအခြေအနေဟာလက်ရှိအချိန်မှာကောင်းမွန်နေပြီးဆက်လက်ဆောင်ကြည့်နေတယ်လို့ပကိုးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ယောဂါဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာတင်းတင်းလှိုင်က VOA ကိုပြောပါတယ
်။လောလောဆယ်ဒီထောင်ထဲမှာရှိနေတဲ့အချင်းသားပေါ့နော်။အဲ့လာရီကလည်းတလောအချိန်နေမှာယောဂလက္ခဏာမပြတော့ပိုးတွေ့လူနာတွေဖြစ်တဲ့အတွက်နော် RDT နဲ့လည်းစစ်ထားတဲ့လူနာတွေဖြစ်တဲ့တည်းလက်ရှိမှာတော့ထောင်မှာရှိတဲ့ထောင်ဆရာဝန်နောက်ထောင်မှာရှိတဲ့ကျန်းမာရေးဝန်ထမ်းပေါ့နော်ကိရှုစောင့်ရှောက်ပေးနေချိန်မှာလက်တလောအချိန်နေမှာတော့ကောင်းမွန်နေတယ်ပေါ့နော
်အချင်းထောင်တွင်ကာယောဂကူးစက်ခံရသူပေါင်းရာနဲ့ချီရှိလာတဲ့အချိန်နေမှာကူးစက်ခံရသူတွေထပ်ပြီးရှိမလာဖို့နဲ့ဒီယောဂကိုထိန်းချုပ်ကာကွယ်နိုင်ဖို့ဘလို့စီမံဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိခဲ့ပါဘူးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မိုးလဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာပေါင်း 48,666 ဦးရှိနေပြီးသေဆုံးသူကတော့ 1,149 ဦးရှိနေပါတယ်။အချင်းထောင်တွေမှာဖြစ်ပွားနေတဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးကာယောဂါပုံစံပြန်ပွားကူးစက်တာမရှိသေးဘူး။ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။